ရန်ကုန်တွင်းကမြို့နယ်တွေအားလုံးမှာရှိတဲ့ရရကအဖွဲ့ဝင်တွေရဲ့နေရာတွေကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်တွေနဲ့အစားထိုးဖို့ပြင်ဆင်နေပါတယ်။ဒါဟာအောက်ခြေအကြဆုံးအာဏာအဖွဲ့စည်းတွေအတွင်းမှာလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပဲလုတ်ပိုင်ခွင့်တွေကိုထိန်းချုပ်ထားဖို့စီစဉ်နေတာလို့တုံသက်သူတွေကရှိနေတယ်ဆိုတော့မတင်တည်ရဲ့အခြေအနေအပြည့်စုံကိုဆက်ပြီးပြောပြပေးပါအောင်ဗျာ။
ဟုတ်ကဲ့ပါရှင်ရရကလို့ခေါ်တဲ့ရက်ွက်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီအဖွဲ့ဝင်တွေရဲ့နေရာတွေမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေကိုအစားထိုးဖို့အတွက်တရက်ွက်ကိုကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်10ဦးရထားထားပြီးတော့မကြခင်အတွင်းမှာအစားထိုးခံရဖို့အတွက်မြို့နယ်အာဏာပိုင်တွေကစီစဉ်နေပါတယ်။သူတို့တွေဟာပြီးခဲ့တဲ့နိုဝင်ဘာလ9ရက်ရွေးကောက်ပွဲမတိုင်ခင်ကကြက်ခိုင်ဖွံ့ဖြိုးရေးပါတီအတွက်မဲဆွယ်စည်းရုံးပေးခဲ့ကြတဲ့စည်းရုံးရင်းမှုတွေဖြစ်ပြီးတော့သူတို့ကိုရွေးကောက်ပွဲပြီးတာနဲ့ရက်ွက်အာဏာပိုင်တွေအဖြစ်ခန့်အပ်မယ်ဆိုတာကိုလည်းပြောထားပြီးဖြစ်တယ်လို့ရန်ကုန်တိုင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်တူကပြောပါတယ်
ဒီလာပိုင်းမှာကျွန်တော်တို့စီကော်မတီကခေါ်ပြီးတော့အကိုရက်ကွက်မှာပေါ့နော်အဖွဲ့ဝင်ဒီ10ဦးဖွဲ့ပြီးတော့ပေါ့နော်လျှို့ဝက်ဆိုတာတင်ပေါ့နော်တယောက်ကတယောက်နဲ့တယောက်လဲကျွန်တော်တို့ဒီသူ့ရက်ကွက်ကသူဘယ်လိုတင်လဲတော့မသိဘူးဒါပေမဲ့ကျွန်တော်တို့လျှို့ဝက်ဆိုတာတင်ထားရပါတယ်အတင်ထားရင်မှအခုနှစ်လပိုင်းအကုန်မှာကျွန်တော်တောင်ဝန်ခံတွေကစက်ခံရေးတောင်ဝန်ခံတွေကအဲမင်းတို့တွေဒီကိုရက်ကွက်မှာရှိတဲ့ရာကဥက္ခရာတွေရက်ကွက်ထဲမှာနာမည်ပြက်လက်ထားမှုတွေဖြစ်နေတယ်အဲ့ဒါတွေကိုမင်းတို့အသေးစိတ်အစဉ်ခံလာတင်ပေးပါဒါမှမင်းတို့တွေငါတို့ကလက်ရှိပြောသလိုရာအကနေရာမှာမင်းတို့ငါတို့ကနေရာပေးနိုင်မယ်ဒီရာအကတွေရဲ့ပြစ်ချက်တွေကိုထုံနှံပေါ်ထုတ်ပေးပါဆိုပြီးကျွန်တော်တို့ရက်ကွက်ဖီးတွေကိုတောင်းဝန်ပေးရပါဘူးဆိုတော့ကျွန်တော်တို့လုပ်တဲ့ကိုတွေကဒီအစင်းစင်းပေါ့နော်လက်ရှိပြောရတယ်ပေါ့ကျွန်တော်တို့တွေပဲရားဖို့အစီအစဉ်ရှိတယ်ဒါကြောင့်အပေါ်ပိုင်းနေရာပြီးသွားပြီလေအခုအောက်ပိုင်းနေမှာဒါကျွန်တော်တို့ရအောင်လုပ်ပေးဖို့အစီအစဉ်နဲ့ဆက်လက်ဆောင်ရွက်နေတယ်လို့ပဲကျွန်တော်တို့ထင်ပါတယ
်အခုဆိုရင်တင်ငန်းကျုံမြို့နယ်ကရက်ကွက်တစ်ခုအတွင်းမှာရရကအဖွဲ့ဝင်တွေအပြောင်းလဲလုပ်မဲ့ကိစ္စကိုစက်ခိုင်ဖွံ့ဖြိုးရေးပါတီဝင်အချင်းချင်းမသိကြလို့မကြေမနက်ဖြစ်နေကြတဲ့အဆင့်အောင်ရှိနေတယ်လို့တင်ငန်းကျုံမြို့ကတူကဆိုပါတယ
်ပြီးခဲ့တဲ့ဟိုဇန်နဝါရီလ15ရက်လောက်ကကျွန်တော်တို့ဟိုဓမ္မယုံမှာပေါ့လीလာရောက်ပြီးတော့ပြည်တော်စုစက်ခိုင်နဲ့ဖွံ့ဖြိုးရေးမြို့နယ်စီဝင်ရမှုဆိုတာလာပါတယ်။လာပြီးတော့အဲ့ဒီမှာရက်ကွက်ဥက္ကဋ္ဌတွေရွေးမယ်ဆိုပြီးတော့သူကိုနှက်ကဦးစီးပြီးလာလုပ်နေတာပါ။ဟိုသူတို့ရက်ကွက်မှာကော်မရှင်ဥက္ကဋ္ဌတို့ဘာတို့သူတို့ရဲ့စီဝင်ရင်းအားတွေကိုရအောင်လိုက်လုပ်ပေးတဲ့လူတွေကိုပဲဟိုခေါ်သွားပါတယ်။စည်းရင်းတွေယူသွားတယ်။ယူသွားပြီးတော့အဲ့ဒီလူတွေကိုပဲအခုဥက္ကဋ္ဌတွေပြန်တင်မြှောက်မယ်ဆိုပြီးတော့သူတို့အခုစီစဉ်လုပ်နေပါတယ်။သူတို့ပြည်တော်စုချက်ခိုင်ချင်းချင်းတော်မှာပဲမဖိတ်တဲ့လူကမဖိတ်တဲ့အတွက်ဒေါသတွေထွက်ပြီးတော့ဘယ်တော့မှလုံလိုက်တာတဲ့ဘလူကဥဆောင်လုပ်တာတွေဆိုအဲ့ပြဿနာမျိုးတွေနဲ့စကားများမှုတွေအောင်ဖြစ်နေကြပါတယ်ပြည်သူလူထုဆိုတာမျိုးကအနာတော်ကတ်လို့မရပါဘူ
းရက်ွက်တွေအတွင်းမှာဥပဒေနဲ့မလွတ်ကင်းတဲ့အလုပ်လုပ်ကြသူအများစုဟာအာဏာပိုင်တွေအလိုကျချက်ခိုင်ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်ဝင်ထားကြသူတွေဖြစ်ကြပြီးတော့သူတို့ဟာပြီးခဲ့တဲ့ရွေးကောက်ပွဲတစ်လျှောက်မှလည်းပါတီအတွက်အလုပ်လုပ်ပေးခဲ့ကြတာပါဒါကြောင့်မို့သူတို့တွေတဲကနေရက်ွက်အာဏာပိုင်အဆင့်တွေတဲကိုရောက်လာမယ်ဆိုရင်ရက်ွက်အတွင်းမှာပို့ပြီးတော့ပြဿနာများစရာအခြေအနေတွေဖြစ်လာမယ်ဆိုတဲ့စိုးရိမ်ပူပန်မှုတွေကလည်းလူလူကြားမှာရှိနေပါတယ်
ကျန်းခံပြီးတော့သူချက်ခံကြီးရလဲခဲရီရောင်းတာတွေရှိတယ်ခဲရီရောင်းပြီးတဲ့ခါမှလို့ချင်းပေါက်လာခဲ့ရင်လည်းမရောတဲ့အခြေအနေလေးဖြစ်နေတယ်။ကြောင်မဲသူကတိုင်ငင်ရတိုင်းအဲ့ဒီလူတွေကလည်းအခုရက်ကွက်မှာဆင်းမောင်းမဲ့အုပ်ချုပ်ရေးဘက်မှာဝင်ပါနေတယ်။ဝင်ပါနေတဲ့အတွက်ပြည်သူလူထုကသူတို့မကောင်းတာလုပ်ရလဲဆင်းမောင်းမဲ့အရက်ဆိုင်ကြီးဖွင့်ရောင်းနေတယ်လိုင်စင်မဲ့တွေရောင်းနေတယ်။အဲ့ဒါကိုပြည်တော်သူချက်ခံကြီးရလဲဆင်းမောင်းမဲ့အကာအဝယ်ပေးပြီးတော့မတိကြောင်ဆောင်နေတဲ့ရဲကလည်းမဖမ်းရဘူး။အဲ့ဒီလူတွေအဲ့ဒီလူတွေကပဲအုပ်ချုပ်ရေးမှာဝင်ပါနေတဲ့အတွက်ပြည်သူလူထုကစိတ်ချမ်းသာမှုဆိုတာဘယ်တော့မှမရပါဘူးခင်ဗျာပြည်သူအနေနဲ့ရှင်းတော့မယ်ဆိုရိုတီရောလေးသားရောလူတွေကိုတင်မြှောက်ပိုင်ခွင့်မရှိတဲ့အတွက်စိတ်ဆင်းရဲနေရပါတယ်အခုချိန်ကြည့်ရ
ဒါကတော့တင်ငန်းကျုံမြို့ကန်တူပြောပြခဲ့တာပါရှင်ပြီးခဲ့တဲ့ရွှေကောက်ပွဲမှာစက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာအပြတ်အသတ်နိုင်ရမယ်ဆိုတဲ့အစီအစဉ်တွေနဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အတိုင်းအစိုးရတဲ့အဖွဲ့ရဲ့အကြီးအကဲနေရာတွေအားလုံးဟာလည်းစက်ခန့်ဖွံ့ဖြိုးရေးပါတီကလူကြီးတွေပဲဖြစ်နေပြီးတော့အခုဆိုရင်လည်းနိုင်ငံရဲ့နောက်ဆုံးအဆင့်အောက်ခြေရက်ွက်တွေအတွင်းမှာလည်းစက်ခန့်ဖွံ့ဖြိုးရေးပါတီဝင်တွေနဲ့သာအစားထိုးဖို့ပြင်ဆင်နေကြတာဖြစ်တယ်လို့သုံးသပ်ကြပါတယ်တခါစက်ခန့်ဖွံ့ဖြိုးရေးပါတီကဗုဒ္ဓဘာသာနှုတ်ကဟဆိုတဲ့ဘာသာရေးအသင်းကြီးတစ်ခုကိုထူထောင်လိုက်ပြီးတော့လဲသာသနာအကျိုးကျေပိုးရေးအတွက်ဆိုပြီးပြီးခဲ့တဲ့လအတွင်းကစလို့ဘာသာရေးအသင်းဝင်အဖွဲ့အသစ်တွေကိုလည်းစတင်စုဆောင်းတာတွေပြုလုပ်နေပါပြီအစပထမကတော့လူမှုရေးအသင်းဖြစ်နဲ့ထူထောင်ထားတဲ့ကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာ2010ရွေးကောက်ပွဲဝင်ဖို့အတွက်နိုင်ငံရေးပါတီအဖြစ်နဲ့ပြောင်းလဲလိုက်တဲ့ဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ်ရှင်